မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার နဲ့လက်နက်အစီအစဉ်တွေအတွက်လိုအပ်တဲ့ပစ္စည်းနဲ့နည်းပညာတွေကိုဂျာမနီမှာရှိတဲ့သူ့တန်ရုံးကနေတဆင့်ရအောင်ယူနေတာတွေ့ရတယ်လို့ဂျာမနီတရင်းထောက်လှမ်းရေးအဖွဲ့တစ်ခုရဲ့အကြီးအကဲကထုတ်ဖော်ပြောကြားလိုက်ပါတယ်။ဒီတန်ရုံးကနေတဆင့်အတော်များများဝယ်ယူနေတာကိုသူ့အဖွဲ့သတိထားမိခဲ့ကြောင်းဖွဲ့စည်းပုံခြေခံဥပဒေကာကွယ်ရေးဆိုင်ရာပြည်ထောင်စုယုံ BFV ရဲ့အကြီးအကဲ Hans Josh Mason ကပြောပါတယ်။အခုလိုလုပ်နေတာဟာဒုံးကျည်အစီအစဉ်အတွက်ဖြစ်တယ်လို့နျူကလ িয়ার အစီအစဉ်အတွက်ပါတစ်စိတ်တစ်ပိုင်းပါနိုင်တယ်လို့သူတို့ဖွဲ့ကမြင်ကြောင်းဂျာမနီရုပ်တန်လှိုင်း ARD ရဲ့တနင်္လာနေ့မှာထုတ်လွှင့်မဲ့မေးမြန်းခန်းမှာမင်းဆန်ကပြောတာပါဒီမေးမြန်းခန်းတွေကတချို့ကိုကောက်နှုတ်ပြီးစနေနေ့မှာထုတ်ပြန်ခဲ့ပါတယ်ဘလို့နီးပညာမျိုးဆိုတာကိုအတိအကျမသိရပါပေမဲ့ဒါဟာအရက်ဖက်နဲ့စစ်ဖက်မှာတုံးနိုင်တာမျိုးလို့လည်းပြောပါတယ်အခုလိုမျိုးနီးပညာတွေကိုရယူနေတဲ့နေတာကိုBFP အဖွဲ့ကနေ2016-19မှာလည်းချီယာခံမိခဲ့တယ်လို့ ARD ရုပ်သံလှိုင်းကပြောပါတယ်2014မှာမြောက်ကိုရီးယားတန်တမန်တူကဓာတ်ရုပ်လက်နဲ့ထုတ်လွှင့်မှာတုံးတဲ့ဆက်ပစ္စည်းတွေရယူဖို့အတွက်စ조사ခဲ့တယ်လို့ပြောပါတယ်တောက်ကြန်နေမှာပဲကုလသမဂ္ဂလက်အောက်ခံတိကျဆောင်ကြည့်လေ့လာတဲ့အဖွဲ့ကလက်ဝဲအစင်ခန်းစားတစ်ဆောင်အပြင်ကိုပေါက်ထွက်လာပြီးအဲ့ဒီထဲမှာမြောက်ကိုရီးယားဟာကုလသမဂ္ဂအရေးယူဖြတ်မှတ်ထားတဲ့ဆုံးဖြတ်ချက်ကိုဖောက်ဖျက်ပြီးတားမြစ်ထားတဲ့ကုန်စည်လက်နဲ့ဆက်လာတယ်လို့ရောင်းချမှုကနေ2018ခုနှစ်တန်ဒေါ်လာ3,200လောက်ရခဲ့တယ်လို့ထုတ်ပြန်ပါတယ်ဒါအပြင်မြောက်ကိုရီးယားဟာမြန်မာစီးရဲနိုင်ငံတွေနဲ့ပယ်ထင်းတဲ့ဒုံးကျည်အစီအစဉ်နဲ့ပတ်သက်ပြီးဆက်လက်ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်လို့လည်းပြောပါတယ်။ကုလဆိုင်ရာမြန်မာအတမကြီးဦးဟောက်တို့ဆွမ်းကတော့မြန်မာစုအနေနဲ့လက်နက်ကိစ္စအပအဝင်ဘလို့အကြောင်းအရာမျိုးနဲ့မှမြောက်ကိုရီးယားအစိုးရနဲ့ဆက်ဆံမရှိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝလိုက်နာကြောင်းပြောဆိုခဲ့တာပါ။